အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့21ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့အဖြစ်ခက်ရဲစေးစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းနာကောင်ဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာရှမ်းတအန်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကလည်းဥဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံဟာတိုင်းနာအရေးပထမဦးစားပေးဖြည့်ရှင်းတင်တယ်ဆိုတော့တိုင်းနာကောင်ဆောင်တွေရဲ့သဘောထားကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။21ရာစုပင်လုံညီလာခံဖြစ်မြောက်အောင်မြင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကောင်ဆောင်တွေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်။ရန်ကုန်မြို့အမျိုးသားပြန်လည်တက်မြက်ရေးနှင့်ငြိမ်းချမ်းရေးဗဟိုဌာန NRPC မှာဇူလိုင်လ18ရက်နေ့ကနှစ်နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်။21ရာစုပင်လုံညီလာခံဟာ1949ကပင်လုံညီလာခံထက်ပိုမိုကောင်းမွန်ရမှာဖြစ်ပြီးတနင်္ဂနွေလုံးအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးရသေးတဲ့အဖွဲ့အစည်းအားလုံးပါဝင်နိုင်ဖို့လိုတယ်လို့ရှမ်းပြည်တပ်မတော်နိုင်ရကဗိုလ်ချုပ်ကြီးစေထင်ကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ UNFC ကောင်ဆောင်တွေကတော့ကချင်လူလတ်ရေးတပ်မတော်ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထော့မွန်ကရင်နီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌခွန်းအေဘယ်ထရစ်နဲ့ခူဦးရယ်ရှမ်းပြည်တပ်မတော်ကဗိုလ်ချုပ်ကြီးစေထင်တို့ပါဝင်ပါတယ်
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဇူလိုင်လ16ရက်နေ့တုန်းကစန္ဒာထုတ်ဖော်တောင်းဆိုကြပါတယ်။စစ်တမ်းတင့်ပြည်သူတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့တရားဥပဒေစိုးမိုးဖို့အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ပေးဖို့ပြည်သူလူထုအေးချမ်းစွာသွားလာအသက်ရှင်နေထိုင်နိုင်ဖို့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့တောင်းဆိုတယ်လို့ရှမ်းလူငယ်ကောင်ဆောင်ဆိုင်တော်ဆန်ကပြောပါတယ်ငင်းချမ်းစွာစီတန်းလေလေဆန္ဒပြပွဲကိုရှမ်းလူငယ်များကွန်ရက်ရှမ်းလူငယ်အဖွဲ့ရှမ်းပြည်ကကချင်လူငယ်အဖွဲ့အစည်းတောင်အမျိုးသမီးအဖွဲ့အစည်းတောင်ကြောင်တာနဲ့လူငယ်အဖွဲ့အစည်းတို့ကနေဦးဆောင်ကျင်းပကြတယ်လို့သိရပါတယ
်မူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာလူထုအင်အားတက်ကြွစွာပါဝင်ရေးမူရစီဝါသုံးဆွဲမှုနဲ့ရောင်းဝယ်ဖောက်ကားမှုစန့်ကျင်တိုက်ဖြတ်ရေးလမ်းလျှောက်လှုပ်ရှားမှုတခုကချင်ပြည်နယ်ဟိုပင်မြို့မှာကျင်းပခဲ့ကြပါတယ်လူအယောက် 400 ကျော်ပါဝင်တဲ့လမ်းလျှောက်ချီတက်ပွဲကိုဇူလိုင်လ16ရက်နေ့ကပြုလုပ်ခဲ့တာပါ။ဟိုပင်မြို့နယ်အနီးတစ်ဝက်ကျေးရွာတွေအတွင်းအမျိုးသားများတာမကအမျိုးသမီးများနဲ့ဆေကျော်သက်အထက်တန်းကျောင်းသားများပါမူရစေဝါသုံးဆွဲမှုတွေရှိလာပြီးရောင်းဝယ်ဖောက်ကားမှုတွေလည်းအရင်ကထက်တိုးများလာတဲ့အတွက်အစိုးရအနေနဲ့မူရစေဝါတိုက်ဖြတ်မှုအားနည်းနေသေးတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဝင်းကပြောပါတယ်။ဟိုပင်မြို့လမ်းလျှောက်ချီတက်ပွဲမှာ NLD ပါတီဝင်တွေလူငယ်အဖွဲ့နဲ့ကချင်ပြည်နယ်ရှမ်းတိုင်းရင်းသားရေးရာဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့နေတဲ့ gas pipeline လမ်းကြောင်းတစ်လျှောက်ပျက်စီးနေတဲ့လေယာဉ်မြေတွေထိုက်တင့်တဲ့ရော့ကျေးရဖို့အတွက်တာဝန်ရှိသူတွေလာရောက်စစ်ဆေးပေးဖို့အန်ဒေတာခန်တွေကပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။အမျိုးဒေတာခန်နဲ့ပြည်နယ်အစိုးရအဖွဲ့ဝင်တို့ဇူလိုင်လ19ရက်နေ့ကတွေ့ဆုံပွဲမှာတောင်းဆိုခဲ့တာပါ gas pipeline ဟာအမျိုးနယ်ကကျေးရွာအုပ်စု6ခုကိုဖြတ်တန်းသွားတဲ့အတွက်လယ်မြေဧကထောင်နဲ့ချီပြီးဆုံးရှုံးသွားလို့အာဏာပိုင်တွေအနေနဲ့ဖြေရှင်းမပေးရင်ပြည်နယ်အစိုးရရုံရှိမှစန္ဒာထုတ်ဖော်သွားမှာဖြစ်တယ်လို့ကွင်းစင်းစစ်ဆေးရေးအဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်မင်းလိုင်ကပြောဆိုသွားပါတယ်
21ရာစုပင်လုံညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးဇူမီဒီမိုကရေစီအဖွဲ့ချုပ်ZCD ပါတီကချင်းနိုင်ငံရေးပါတီတွေချင်းအရပ်ပတ်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာဇူလိုင်လ22ရက်နေ့နဲ့23ရက်နေ့တွေမှာတွေ့ဆုံကြမယ်လို့သိရပါတယ်21ရာစုပင်လုံအတွက်ဒ
Jordan Pinsin Chine, Lutu Drayson Bue, Gonson, Jimpame, Eri Drayson Bue, Ma, Federal Bitong Susan, Tabawa, Yemi, Quewe, Ye, Diana Dandu Yine, Longjong Yin Sanya, Kesa Yadrigo, Dika Swinwe Jamelu, Sessi di Badiga, Yoware, Chimpinema, Somi Democracy, Apocho, Sessi di Galwebi, Chinanga Ye Badi, Seguga, Gozled Uma, Mayagebau.
Shandang Damian Democracy, Pecho SNLD, Ko Jagong Party, Dudia Ogra Saiso Aungha, Yangumu Nimanalung Yoga, and Yodia Quelon Dwabade, at their Chausek Gunisi Saiso Aungha, Sechau Ninyani Baima Te Song Dwabi, Sechi and Nega Ye Wedo Dama Mita Jobade, Saiso Aungha, SNLD Party, Dre Ye Bade, Kanga Dagani, Dawon Town Song Kede, Taumaja Pubime, Ogra Pitu Kuntung U Town Jani Chain, Party Yeti Nayang, Jenjan Kan Yeti Baked Elo. Party to the Dream Musanian Ringa Piovade. A chimine moni muta saiso on ha, Shamune su along Pawin and then you yego to Lula to Pitapien. Pitan su dying that way, Ninu Pole, Ninu dot dying that lumio yamaha may you and Egane be. The dead church of Pawin lo shani to do Ule Pitello diabare.
ဒီလိုရီဦးဆက်လက်တင်ဆက်ပြီးသွားမှာပါရှင်နိုင်ငံတော်အတိုင်းအမြန်တော်အောင်ဆန်းစုတီးရနဲ့ဦးဆောင်ပြီးတော့ဒုတိယအကြိမ်ပြီးတော်စုညီညီညီလာခံဦးနှစ်ဆက်တရာစုပင်လုံညီလာခံအမည်နဲ့ကျင်းပသွားမှာဖြစ်ပါတယ်ဒီညီလာခံမှာတိုင်းနာအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းနာအရေးကိုပထမဦးစားပေးဖြေရှင်းပေးဖို့လိုအပ်တယ်လို့လည်းတိုင်းနာခေါင်းဆောင်တွေကပြောဆိုနေကြပါတယ်ဒီအကြောင်းကိုတော့ဆ
bien đêm mà lông chung yên kia sạc gulay u sape sang yên tòa mello, nâng ando dài binh khan dong sang suji ga bio bade. Eddie nila kama, dài yên đa lên nâng kèn tập huê mía, a lông bao yên pô lô rê lô, mi mãn yên chay pim yào yi ao mìn pô tạo gu bưu nê đê bidon su institute director ukun sai ga bio bade.
ဒီနှစ်စီရည်ရည်အလုံးလုံးမဟုတ်ဒုတိယအကြိမ်ရောက်ဒီတော်သူငင်းချမ်းကြီးလာခံကိုစဉ်းစားမယ်ဆိုလို့ရှိရင်တော့အဓိကကတော့ဒီပထမအကြိမ်ဖြစ်ဖို့ထူးခြားမှာပေါ့နော်အဲဒီတစ်ခေါက်ကျတော့တိုင်းရင်းသားလက်နက်ကံကဖို့အရှိတွေကလည်းအရင်ကဖို့ပါဖို့ဆိုလို့အဲ့ဒါမှဖို့ထူးခြားလာမှာပေါ့နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်ကနေဦးဆောင်ပြီးမကြာခင်ကျင်းပတော့မယ်ဒုတိယအကြိမ်မြောက် ဒီနေ့ကတော့ပင်လုံသာကျုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်အဲ့ဒီမှာတိုင်းရင်းသားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ချထမ်းခွင့်အစရှိတဲ့ပင်ဘယ်လိုဆုံးရှုံးနေရပါလဲအဲ့ဒါတွေကိုအကောင်းဆုံးမပေါ်နိုင်ဘူးဆိုလို့ရှိရင်ဒါပင်လုံသာကျုပ်ကိုကျွန်တော်တို့အပြည့်အဝအကောင်းဆုံးမပေါ်နိုင်သေးဘူးလို့ပဲယူဆမယ်အခုနှစ်သက်တည်းအရုပ်ပင်လု
ပြည်ထောင်စုကိုပြန်လည်ဖော်ဆောင်မှာမဟုတ်ပဲပင်လုံစိတ်တပင်လုံတတ်တိနဲ့သာကျင်းပသွားမယ်လို့ပြောဆိုခဲ့ဖူးပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံတဲ့တိုင်းရင်းသားတွေရဲ့မူလကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြေဝရှိဖို့နဲ့ပြည်ထောင်စုကိုစုပေါင်းကာကွယ်ဖို့ပြည်ထောင်စ ဆောင်တွေကတုံ့တက်ပြောဆိုပါတယ်
ဆက်ပြီးတော့မြမတက်မလို့နဲ့ခင်ကိုကချင်လွတ်လပ်ရေးအဖွဲ့တို့အကြမ်းမှဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြရတဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းနေစစ်ဘေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ပေးနေတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကနေဇူလိုင်လကနေစပြီးတော့စားနပ်ရိက္ခာလျှော့ချသွားမှာဖြစ်ပါတယ်ဒီလိုလျှော့ချလိုက်တဲ့အတွက်စခန်းနေဒုက္ခသည်တွေအခက်အခဲရှိလာမယ်လို့လည်းဒုက္ခသည်တွေကပြောဆိုနေကြပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်နိုင်ခမ်းမြို့နယ်ထဲကပန်လုံကချင်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုစားနပ်ရိက္ခာလျှော့ချလိုက်မယ်ဆိုရင်သူတို့အတွက်အခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေကြတယ်လို့ဒုက္ခသည်တို့ဖြစ်သူဦးမသိန်းချမ်းလို့ကပြောပါတယ
်ဆိုလိုက်လို့ချင်းကျွန်တော်အခုလောလောဆယ်မှာပတ်စံရှာဖို့နေစားတော့လုပ်တယ်ပါညာဆိုတော့လည်းလူတိုင်းရှိတဲ့နေ့တိုင်းလည်းတော့မလုပ်နိုင်ဘူးတကယ်လို့ဒီရိတ်ခါကိုဆော့လိုက်ပြီဆိုရင်ကျွန်တော်တို့ဒီပါလီဒုက္ခတွေမှာရှိထားတဲ့လူတွေအတွက်အားလုံးအတွက်ဒုက္ခအများကြီးရောက်တယ်လို့
ကမ္ဘာစံနာရိတ်ခါစီစဉ် WFP ကတာဝန်ရှိသူတွေအနေနဲ့ရိတ်ခါဆော့ချရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လာရောက်ရှင်းပြခဲ့တယ်လို့ပန်လုံစစ်ပေးဒုက္ခတဲ့စကံလက်ထောက်တာဝန်ခံဥတုံလကွန်ဖန်ကခုလိုပြောပါတယ
်အခုဒီကဘာတဝန်းမှာလည်းဒုက္ခတဲ့ရဲ့အရန်များလာတယ်ပိုပြီးမှ emergency ဖြစ်တဲ့လူတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့နည်းနည်းသုံးနည်းကြာတဲ့ဟာတွေကိုသူတို့ short လိုက်အချင်းဖြစ်တယ်ဒုက္ခတဲ့ရဲ့ကိုအားကိုကို 够吃够用，难过样对，哎，小吃来先批的，所以好多拉新家家了。
半路个钱是别偷看的是干嘛？个豆干、羊骨、毛水、豆浆、姜干啥的，越安越个。个钱答应他描述批别了，银行数的呀，那是安数细微，留意安也可能是交心里的了。WFP 一旦放对线呢，个钱内钱可以养活 KBC 多个呢，这个故意偷挖别人玩的。
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်21ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့အပြည့်ရစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံကြပါတယ်အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့မှာရှမ်းပလောင်နဲ့ကချင်ဒေသခံ1,100ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။